COVID ကရောဂါဟာဆွမ်းအားကောင်းနေစေဖြစ်တာကြောင့်ကမ္ဘာတဝန်းအချင်းတော်ကြအောင်ကူးစက်ပြန့်နှံ့နေဖို့ရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတို့ကတောက်ကြမိမှာပြောကြားလိုက်ပါတယ် WHO ရဲ့ကျန်းမာရေးဆိုင်ရာရေးပေါ်အခြေအနေများအစီအစဉ်အမှုဆောင်ဒါရိုက်တာ Michael Ryan ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားတာဖြစ်ပြီးဒီကမ္ဘာလုံးမှာသတင်းပတ်စင်တိုင်းကျန်းမာအားဖြင့် 1.8 တန်းကနေ 2 တန်းဝန်းကျင်အထိကူးစက်နေပြီးသေဆုံးသူ 4,000 ကနေ 5,000 အထိရှိတယ်လို့လည်းဆိုပါတယ်လုံလောက်ပြည့်စုံတဲ့စမ်းသပ်စစ်ဆေးနှိုင်းစွမ်းနေပါတာတွေကြောင့်တချို့ဒေသတွေနဲ့တိုင်းပြည်တွေမှာကပ်ရောဂါဟာလာမဲ့ຫນွေဥရာပြီးရောက်တာနဲ့တိုးပြီးတော့ကူးစက်ပြန့်နှံ့ပွဲရှိကြောင်းအခုလိုပြောပါတယ
် The energy has not gone out of this pandemicThere's a lot of energy left in this spring, and this can drive the pandemic forward. The force.
ဒီကံယောဂါဟာကုသနေတဲ့အားရောကြသွားဖို့မရှိသေးပါဘူး။ဒီမျိုးဥမာယောဂါပိုးရဲ့ကုသနိုင်စွာအများကြီးခြံထားရတာကြောင့်ဒီကံယောဂါဟာရှေ့လျှောက်ဆက်ပြီးတော့ကုသနေဖို့သာရှိပါတယ်။အကြောင်းကတော့ဒေသဆိုင်ရာဒေသခွဲဆိုင်ရာဒါမှမဟုတ်တချို့နိုင်ငံတွေမှာဆိုရင်ဥရောပတိုက်ထဲမှာကျွန်တော်တို့မြင်တွေ့နေကြရတဲ့အတိုင်းသိတာထင်ရှားတဲ့ကုသမှုတွေကိုတွေ့နေကြရပါတယ်။နောက်ပြီးအာဖရိကမှာလိုကူးစက်မှုပမာဏကြီးကြီးမားမားမတွေ့ကြရသေးတဲ့နေရာဒေသတွေကိုလည်းသတိပြုကြဖို့လိုပါတယ်။ဒါဟာနိုင်ငံများပြားမှာပြည်စုံလုံလောက်တဲ့စမ်းသပ်စစ်ဆေးမှုတွေမရှိကြသေးတဲ့ဖြစ်နေလို့ဆိုတာကိုထင်ဟပ်နေတာလည်းဖြစ်နိုင်ပါတယ်လို့မစ္စတာရာယန်ကပြောသွားပါတယ်။ Johns Hopkins တက္ကသိုလ်ကပြုစုထားတဲ့ဒီကနေ့အစီအစဉ်အရဒီကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူ330ကျော်ရှိနေပြီးသေဆုံးသူက9000ကျော်ရှိသွားပါပြီရှင်။